ချင်းပြည်နယ်ရဲ့မြို့တော်ဟာကမှာစစ်ကောင်စီတပ်ဆွဲထားတဲ့နေရာကိုဒီလနိုဝင်ဘာ26ရက်နေ့နိုဝင်ဘာ29ရက်တို့မှာဟာကာ CDF ကနှစ်ရက်ဆက်တိုက်ဝင်ရောက်ပစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာ26ရက်နေ့မှာမြို့သိမ်းတိုက်ပွဲပထမအဆင့်အနေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်နိုဝင်ဘာ29ရက်နေ့မှာတော့တနိုင်ငံလုံးခုခံတော်လှန်စစ်အရှိန်မြင့်တဲ့အနေနဲ့ဝင်ရောက်ပစ်ခတ်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဟာကာ CDF ပြောရေးဆိုခွင့်ရှိသူတဦးကအခုလိုပြောပါတယ်
26ရက်နေ့ညရဲ့ပြီးတော့29ရက်နေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပါတယ်ဗျဝန်ကြီးအညာရဲ့ပြီးတော့6လမ်းစုံကျောပုတ်ကဲ့ရဲ့ပြီးတော့266အဲ့ဒီနေရာလေးကိုကျွန်တော်တို့သွားပြီးကြွတ်တာဟုတ်ကဲ့ဗျလို့ဒီနေ့ဟာတော့တော့ခဏဟွာနားထားတာနားထားပါတယ်ဗျအခြေအနေတွေကိုကြည့်ပြီးတော့ဒီတိုင်းပဲနေရာချထားတာပါဗျ။လွတ်ရင်လွတ်ကြည့်ကျွန်တော်တို့ပြန်ပြီးထောက်ရှာမှာပါပဲ။ကျွန်တော်ဘယ်လောက်အလောက်ကြတယ်ဆိုတဲ့ကြင်းတွေကျွန်တော်ပြန်ရထားတယ်။ပြီးတော့ကျွန်တော်တို့ဖက်ခမကျွန်တော်တို့ဘက်မှာလည်းထိခိုက်တာရတဲ့တွေလေးရှိတယ်။ဒါပေမဲ့စူးရင်လည်းချိန်ချင်းပါတော့မရှိဘူးဗျ
။ထုတ်ပြန်ချက်ထဲမှာတော့စစ်တပ်ဘက်က9ဦးသေဆုံးပြီး10ဦးဒဏ်ရာရှိခဲ့တယ်လို့ဟာကာ CDF ကဖော်ပြထားပြီးသေဆုံးဒဏ်ရာရတာနဲ့ပတ်သက်လို့VOA ကတီးခြားအတည်ပြုနိုင်ခြင်းမရှိသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိပါဘူး။တိုက်ပွဲတွေဖြစ်ပြီးနောက်ရက်နိုဝင်ဘာ28ဒီကနေ့မနေ့ပိုင်းမှာဟာခါကနေထန်တလန်ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကလွဲပြီးပုံမှန်သွာလာနေကြတယ်လို့မျိုးကန်တူကအခုလိုပြောပါတယ
်။ဒီနေ့တော့ကျွန်တော်အတိုင်းမကြပါဘူး။ကြားအခုချိန်လောက်ကောင်းတယ်လို့ပြောရတယ်။လက်နက်ကြီးတို့ပြစ်တာမနေ့ပိုင်းမှာဟာခါနေထန်တလန်ကိုဆန်းကြည့်တယ်ကျင်းကားကြီးရခိုင်နာတို့စစ်တော်စစ်တော်လည်းပါမရှိဘူး။ဒါဒီနေ့လည်းရဲတွေတော့လည်းမလို့ရှိသေးတယ်။ဝလန်းစုံတို့ဘာလို့မလို့ရှိသေးတယ်နဲ့။ဟိုလူတွေကိုစစ်တော်တော့မရှိပါဘူး။ဒီနေ့တော့ဒီတော့ဒီဘောက်ပေါ်တော့
ယောဂန်တွေကတော့တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်တာရှိပေမဲ့ဒေသခံပြည်သူတွေအထီးအကဲမရှိဘဲတိုက်ပွဲတွေဆွံ့နွဲဖို့ပြင်ဆင်ထားတယ်လို့လည်းဟာကာ CDF ကပြောပါတယ်။အရင်ကလည်းမြို့တွင်းစစ်တပ်တပ်ဆွဲထားတဲ့နေရာကိုဟာကာ CDF ကဝင်ရောက်ပစ်ခတ်တာတွေရှိခဲ့ပြီးစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ